အာဏာသိမ်းထားတဲ့စစ်တပ်ကရန်ကုန်မြောက်ကလပ်ပါမှာဖမ်းမိသူ19ဦးကိုတေးတမ်းဖြစ်တံချမှတ်လိုက်တာအတွက် Human Rights Watch လူ့ခွင့်ရေးအဖွဲ့ကြီးကအပြစ်တင်ရှုတ်ချလိုက်ပါတယ်။ February 1ရက်အာဏာသိမ်းပြီးချိန်ကစပြီးတေးတမ်းဖြစ်တံချမှတ်ခြင်းမှုကိုပထမဆုံးအချိန်စစ်တပ်ပိုင်းသတင်းမီဒီယာတွေကလည်းကြေညာခဲ့တာဖြစ်ပါတယ်။သူတို့ဟာဒဏ်ရာမှုနဲ့လူသတ်မှုတွေကျူးလွန်ခဲ့တဲ့ဆိုရဲဆွဆဲခြင်းနဲ့စစ်ခုံရုံးကလည်းတေးတမ်းဖြစ်တံချမှတ်ခဲ့တာဖြစ်ပြီးသူတို့ထဲက18ဦးကိုတော့မျက်ကွယ်မှာစီရင်ချက်ချခဲ့တာပါသူတို့ဟာစစ်တပ်အာဏာပိုင်တွေကအစိုးရချုပ်ရဲ့ဥပဒေချဉ်းညာထားတဲ့ရန်ကုန်မြို့နယ်6ခုရဲကတစ်ခုဖြစ်တဲ့မြောက်ကလပမြို့နယ်ထဲမှာအဖမ်းခံရသူတွေဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာဥပဒေအရတည်ထောင်ဖြစ်တဲ့စီရင်ခွင့်ရှိပေမဲ့နှစ်ပေါင်း30ကျော်မကျင့်သုံးပဲထားရကံနေအခုပြန်သုံးဖို့လှုပ်လာတာကြောင့်အာဏာသိမ်းထားတဲ့စစ်တပ်ဟာဟိုရင်တည်ထောင်စီရင်တဲ့ခေတ်ကိုပြန်သွားဖို့ပြင်ဆင်နေတာဖြစ်ပြီးအခုလိုစစ်ခုံရုံးမှာတရားစီရင်တာကြောင့်အယူခံဝင်ခွင့်မရှိတယ်လို့လက်လက်ပြီးညှတာတဲ့တရားစီရင်မှုအတွက်အာမခံနိုင်မှာမဟုတ်ကြောင်း Human Rights Watch အဖွဲ့ရဲ့အာရှဒေတာဆိုင်ရာဒုတိယအကြီးအကဲ Phil Robertson ကပြောပါတယ်စစ်တပ်ကအင်အားသုံးအကြမ်းဖက်နေတာဟာလူလူလမ်းမပေါ်ထွက်ဆန္ဒမပြအောင်နဲ့အနုနည်းနဲ့အာဏာဖိဆန်းနေတဲ့စီရင်ဖုတ်ရှားမှုတွေကိုဖြိုခွဲဖို့အဓိကလုပ်နေတာဖြစ်ကြောင်းလည်းပြောပါတယ်နော်ဝေးနိုင်ငံခြားရေးဝန်ကြီးအိုင်းအီရီကင်ဆိုနီဒီဟာလေမြန်မာစစ်တပ်အနေနဲ့အခုလိုတည်တံစင်ချက်မချဖို့အတွက်စင်နေနေမှာပဲအပြင်းထန်တိုက်တွန်းလိုက်ပြီးဒါကလက်ခံနိုင်စရာမရှိတယ်လို့အခုဖြစ်ပေါ်နေတဲ့မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းပြောပါတယ်။တချိန်လေးမှာပဲမြန်မာနိုင်ငံတွင်အကြမ်းဖက်နေမှုတွေရပ်ဖို့နဲ့ကုလသမဂ္ဂအကြီးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Wagner ကိုနိုင်ငံတွင်လာရောက်ခွင့်ပေးဖို့ပါတောင်းဆိုလိုက်ပါတယ်။